င်မျိုးသားညီလာခံကိုမြန်မာညီညွတ်ရေးစင်တာကလည်းတက်ရောက်နေတယ်လို့သိရလို့ပါရှင်။ဒီညီလာခံနဲ့ပတ်သက်ပြီးတော့ဆရာရဲ့တုံ့တက်ချက်ကိုသိပြရစီရှင
်။ရခိုင်မျိုးသားညီလာခံကိုဝန်ကြီးဦးအောင်မင်းဦးဆောင်ပြီးတော့ပြည်တော်စုဝန်ကြီးဖြစ်တဲ့ဝန်ကြီးဦးတနိုင်တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်တို့ဝန်ကြီးဦးမမောင်တို့ဝန်ကြီးဒေါက်တာဘတ်ချွေတို့ရခိုင်ပြည်နယ်ဝန်ကြီးတွေနေတက်ရောက်အားပေးခဲ့ပါလေဗျ။ဝင်းကြီးဦးအောင်မင်းကလည်းအဖွဲ့မှာတော့ထောင်နဲ့ချီတဲ့ရခိုင်မျိုးသားတယောက်သူတွေကိုလှုပ်ဆက်ချူဆူစကားပြောပါတယ်ဒီမှာလည်းဒီအတူရှင်တွဲနေထိုင်နိုင်ဖို့အင်းငယ်ရေးဖွံ့ဖြိုးတိုးတက်ရေးနဲ့လူညိုရေးအတွက်တင်ကြီးလာကမှအခြေစီရှာနိုင်ဖို့လည်းသူပြောခဲ့ပါတယ်နောက်တစ်ခုကတော့1958ခုနှစ်မှာနောက်ဆုံးရခိုင်မျိုးသားတွေရဲ့ဒီကြီးမားတဲ့ညီလာခံလုပ်ပြီးတဲ့နောက်ပိုင်းမှာဒီ DJ ဟာလက်လက်ရပြီတဲ့တမိုင်းမှာအကြီးကျယ်ဆုံးညီလာခံလို့ပြောပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့18မြို့နယ်ကကိုယ်စားလှယ်တွေ၊ရခိုင်နိုင်ငံရေးပါတီတွေ၊လူမှုဖွဲ့အစည်းတွေပြည်ပမှာရောက်နေပြီးတော့အခုညီလာခံကိုလာတက်နိုင်တဲ့မတူတဲ့ရခိုင်တနက်ကန်အဖွဲ့အစည်းနဲ့နိုင်ငံရေးအဖွဲ့အစည်းတွေလည်းတော်တော်စုံစုံလင်လင်တက်ပါတယ်။ကျွန်တော်အမြင်နဲ့တွေ့ရတာကတော့ဒီကြံ့ကြဲနေတဲ့ရခိုင်အားစုတွေဒီနေ့ပြန်ဆုံနိုင်ပြီးတော့ဒီငါးတာကာလမှာတော့ရှေ့ကိုဘယ်လိုသွားကြမလဲဆိုတာကိုတော့ထိုက်တဲ့နဲ့ဆုံးဖြတ်ချက်တွေကိုသူတို့ချနိုင်မယ်လို့ထင်ပါတယ်ဗျာ
။ညီလာခံကိုတက်ရောက်လာတဲ့အခုဒီတခြားအဖွဲ့အစည်းတွေနဲ့ဟိုဝင်ကြီးဦးအောင်မင်းတို့ပြည်တော်စုငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးကော်မတီကတီးခြားတွေ့ဆုံတာတွေဘာတွေရောရှိပါလားရှင်။ဟိုဘာလို့လဲဆိုတော့ဒီညီလာခံမှာအခုလက်နက်ကင်အဖွဲ့တချို့လည်းတက်ရောက်လာတာတွေ့တော့ဒီအပြစ်ခတ်ရရေးငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့တွေရောရှိပါလားရှင်။
မနေ့ကမနေ့ပိုင်းမှာတော့မနေ့9:00ခွဲကနေညနေ9:00ခွဲထိဝင်းကြီးဦးအောင်မင်းဦးဆောင်နဲ့ပြည်တော်စုအစိုးရအဖွဲ့နဲ့ရခိုင်အစိုးရအဖွဲ့ဝင်တွေကဒီတက်ရောက်လာတဲ့ကိုယ်စားလှယ်တွေကနေပြီးတော့ပထမဦးဆုံးကတော့မြို့မီမြို့ဖားတွေနဲ့အတွေ့အဆုံဆွေးနွေးပါတယ်။နောက် AA ကတက်ရောက်လာတဲ့သူတွေနဲ့လည်းအတိအကျတွေ့ဆုံပါတယ်။နောက် AFP ကတက်ရောက်လာသူတွေနဲ့အတိအကျတွေ့ဆုံတယ်။နောက်ရခိုင်မျိုးသမီးအဖွဲ့ပေါ်လေအာရကာဝူမန်ဂျူနီယာငါအဖွဲ့တွေနဲ့တရားတွေ့ဆုံပါတယ်အတွေ့ဆုံမှုတွေအားလုံးမှာတော့ဇခိုင်ဒီအမျိုးသားများရှင်းလင်းညီညွတ်ပြီးတော့အနာဂတ်အတွက်ဘယ်လိုဆောင်ရမလဲဆိုတာတွေကိုအဓိကစောင်းပေးပြီးတော့ဆွေးနွေးတာလည်းတွေ့ရပါတယ်မျိုးမျိုးဖားတွေကတော့ဒါသူတို့လိုအပ်ချက်တွေအနာဂတ်မှာအတူရှင်တဲ့နေထိုင်မှုနဲ့ပြည်တော်စုကြီးဟိုရှိမှာသွားနိုင်မဲ့ဟာမဲ့ဇခိုင်မျိုးသားတွေပါဝင်နိုင်မှုဟာတွေတော့ပါပါတယ်ခုနကတော့ဒီ AA တို့ ALP တို့ကြတော့လေခုနလက်နက်ကိုင်းအဖွဲ့ရဲ့စီးတွေဖြစ်တဲ့အတွက်သူတို့နဲ့ကတော့ဝင်းကြီးအောင်မင်းကတော့ဒီငင်းငယ်ဖြစ်စဉ်နဲ့ဒီ political dialogue ကိုတွားနိုင်မယ့်အနေထားနဲ့ရခိုင်ဒီအားလုံးအနေနဲ့ဒီအခုလိုညီလာခံ platform ပေါ်ကနေပြီးတော့ပူးပေါင်းဆောင်ရွက်နိုင်မယ့်ကိစ္စရပ်တွေကိုအဓိကဆွေးနွေးတာပါဗျာ
ဟုတ်ကဲ့အခုဒီညီလာခံအတွင်းမှာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကိုအဓိကထားပြီးတော့ဆွေးနွေးကြမယ်လို့လည်းသိရတယ်ရှင့်ဒီရခိုင်ပြည်နယ်တည်ငြိမ်အေးချမ်းဖို့အတွက်ဆိုရင်ဘာကအဓိကကြတယ်လို့ဆရာကရောမြင်ပါလဲရှင
့်အဲဒါတော့အကြောင်းအချက်တွေတော့အများကြီးရှိပါလိမ့်မယ်ဖန်တိုးတဲ့လူပုဂ္ဂိုလ်မတူတဲ့အဖွဲ့အစည်းတွေပေါ်မှာလည်းရှိပါလိမ့်မယ်အဲကျွန်တော်ခုနကတော့ဒီနေ့ရခိုင်ညီလာခံမှာထူးခြားချက်တစ်ခုအနေနဲ့ကျွန်တော်တွေ့ပါတယ်ဗျအဲ့ဒါကတော့ဒီညီလာခံအဖွဲ့ပေါ်လေအခမ်းအနားကြီးကျွန်တော်တို့ဆောင်ရွက်ပြီးတဲ့အချိန်မှာဒီကျင်းပရေးကော်မတီ organization ကော်မတီကစီစဉ်ထားတဲ့အတော်ကောင်းမွန်တဲ့အချက်ကိုတွေ့ပါတယ်အဲ့ဒါကတော့ဒီ globalization democratization နဲ့ရခိုင်ဆက်ဆက်တဲ့ဟာကိုဆရာဦးကျော်ဝင်းကရှင်းပြသွားပါတယ်တက်ရောက်လာတဲ့ရခိုင်တွေအများစုလည်းဒါကိုသဘောပေါက်ပြီးတော့ကျင်းပတယ်ပဲထင်ပါတယ်ပြီးတော့ဆရာဖေမြင့်ရတဲ့အခုနောက်ခေါင်းစဉ်မှာလည်းသူ့ရဲ့အမြင်နဲ့အခက်အခဲတွေကိုပြောသွားတော့ဘာကြောင့်ပြိပခဖြစ်တာလေအနာဂတ်ကိုပြိပခါကိုဘယ်လိုရှင်းချမလဲဆိုတော့တချို့စဉ်းစားစရာအချက်တွေလည်းဒီနေ့မနေ့မှာပဲစပြီးတော့စဉ်းစားဖြစ်တဲ့စဉ်းစားနိုင်တဲ့နေရာမျိုးတော့ကျွန်တော်ထင်ပါတယ်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့ဒီဆွေးနွေးမှုတွေမနေ့ရောဒီနေ့ရောဆွေးနွေးတာလေဒီအနာဂတ်မှာဒီပြိပခါတွေဒီတက်တော့ရော့ကျသွားမယ်လို့ထင်ပါတယ်ဒီမှာတက်လာတဲ့ဒီ network ကောင်းဆောင်တွေရောအစုစည်းကောင်းဆောင်တွေဒီရခိုင်နိုင်ငံရေးပါတီတွေလက်နက်အဖွဲ့တွေအားလုံးကတော့ငကိုတဲ့ဆိုင်တော့ပို့ပြီးတော့အများကြီးသူတို့စဉ်းစားပြီးတော့ဆောင်ရွက်မယ်လို့ကျွန်တော်ယုံကြည်တယ်ဗျ။
ဟ ဟုတ်ကဲ့ဆရာအနေနဲ့ရောဒီရခိုင်ပြည်တည်ငြိမ်အေးချမ်းရေးအတွက်ကဘာတွေလှုပ်ဆောင်သင့်တယ်လို့သုံးသပ်ပါလဲ။နောက်ဒီညီလာခံကရောရှင်ဒီရခိုင်ပြည်သူပြည်သားတွေအတွက်ကဘလောက်ထိအကျိုးကျေးဇူးရှိနိုင်မယ်လို့ရောယူဆပါလဲရှင
်။ကျွန်တော်တို့အားလုံးဆောင်ရွက်ရမှာတော့အမြင်ကျေကျေကြည့်ဖို့ပြီးလို့ရှင်တော့ကျွန်တော်တို့ဒီဒေါ်လာနဲ့ပေါ့နော်ဒါဒီခံနိုင်စွာရှိဖို့နဲ့သူများရဲ့ထောင်ချုပ်သေးပေါ့နော်မဝင်ဖို့ပေါ့ဗျာ။ဒါတွေလည်းလိုပါတယ်။အားကြောင့်လဲဆိုတော့ဘောဒဝတာအများစုဖြစ်တဲ့ရခိုင်နေအနေနဲ့ဒီဆက်လက်မှန်ပါမလုပ်ဖက်နဲ့အစဉ္ကျွန်တော်တရပုံမြင့်ပြီးတော့စသားနိုင်နေဆိုရင်တော့ပြပခါတွေကတော့ဒီသာပေါ့ရှော့ကြပါပါဒီလိုပြောလို့ရခိုင်လူမျိုးတွေကိုကျွန်တော်တို့အထင်သေးလို့ပြောတာမဟုတ်ပါဘူးရခိုင်လူမျိုးတွေကအထင်ကြီးတာအများကြီးရှိပါတယ်ဒါပေမဲ့တစ်ခါတစ်ခါမှာတော့သတိမထားမိတဲ့ကိစ္စရတရားနေပြီးတော့မှဖြစ်ပျက်ခဲ့တာလေးလည်းအများကြီးပါပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့မနေရတဲ့ဒီနေ့နှစ်ရက်တာကိုကြည့်ရင်တော့ကျွန်တော်တော့အများကြီးကိုအားရပါတယ်
ဟုတ်ကဲ့ဦးလောင်မောင်ရှင်ကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့